အယတအစိုးရတက်လက်ထက်မှာပထမဆုံးကြိမ်ကျင်းပမဲ့ဂျားဖြရွေးကောက်ပွဲအတွင်းမဲဆင်းမှန်ကန်ဖို့အရေးကရွေးကောက်ပွဲကော်မရှင်အတွက်အဓိကအစိန်ခေါ်ချက်ဖြစ်တယ်လို့ကော်မရှင်ဥက္ကဋ္ဌကပြောဆိုလိုက်ပါတယ်။ဧပြီလ၁ရက်နေ့မှာကျင်းပမဲ့ဒီဂျားဖြရွေးကောက်ပွဲမှာပြီးခဲ့တဲ့ရွေးကောက်ပွဲတွေအတွင်းလုံခြုံရေးအခြေအနေကြောင့်ကျင်းပနိုင်ခဲ့ခြင်းမရှိတဲ့မိုင်းရှုနဲ့ကျေးသီးဒေသတို့မှာရွေးကောက်ပွဲကျင်းပသွားမယ်လို့ကော်မရှင်တာဝန်ရှိသူတို့ကလည်းအတည်ပြုပြောဆိုပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကသတင်းပေးပို့ထားပါတယ်ရှင်။
2015ပါတီစုံအထွေထွေရွေးကောက်ပွဲပြီးတဲ့နောက်ပြည်သူ့လွှတ်တော်အမျိုးသားလွှတ်တော်နဲ့တိုင်းဒေသကြီးလွှတ်တော်စတဲ့လွှတ်တော်၃ရက်တို့မှာလွှတ်တော်ကိုယ်စားလှယ်လက်လက်နေရ၁၉နေရအတွက်ဂျားဖြက်ရွေးကောက်ပွဲတရက်ကိုလာမယ့်ဧပြီလ၁ရက်နေ့မှာကျင်းပတော့မှာဖြစ်ပါတယ်။ဒီတစ်ခေါက်ဂျားဖြက်ရွေးကောက်ပွဲကိုတိုင်းဒေသကြီးနဲ့ပြည်နယ်၈ခုအတွင်းမြို့နယ်၂၂မြို့နယ်မှာကျင်းပဖို့ရှိတာပါ။လက်ရှိအရတအစိုးရအသစ်လက်ထံမှာကော်မရှင်ဥက္ကဋ္ဌအဖြစ်တာဝန်ယူခဲ့တဲ့ဦးလှသိန်းကတော့ဒီဂျားဖြက်ရွေးကောက်ပွဲမှာမဲဆင်းမှန်ကန်မှုရှိရေးကကော်မရှင်အတွက်အဓိကအစိန်ခေါ်ချက်တစ်ရပ်ဖြစ်တယ်လို့ VOE ကိုပြောပါတယ်
။ဆရာတို့ကမဲဆင်းမှန်ကန်ရေးကအဓိကပေါ့နော်။ရခင်တဲ့ပို့ပြီးတော့တိကျလောင်ဆိုပဲဆရာတို့အခုတိန်တဆင်းပေါ့နော်။တူတူတူစနစ်နဲ့မဲဆင်းကောင်းနေပါလေ။ result ကတော့ဒီရွေးကောက်ပွဲပြီးရင်တော့အဖြေသိလာမှာပေါ့။အဲ့အဖြစ်ကကောမွန်တဲ့အခြေအနေဆိုရင်စတို့ဆက်လက်ကျင်းသုံးမှာဖြစ်ပါတယ်။တောင်ပြင်ဆင်ဖို့လိုအပ်တဲ့ဆိုရင်ပြင်ဆင်သွားမှာပါ
။မြန်မာနိုင်ငံမှာ2008ဖွဲ့စည်းပုံအခြေခံဥပဒေအတည်ပြုပြီးတဲ့နောက်ပထမဆုံးကျင်းပတဲ့2010အထွေထွေရွေးကောက်ပွဲကစလို့ဒီနောက်ရွေးကောက်ပွဲတိုင်းမှာမဲဆင်းမမှန်ကန်မှုတွေကြုံခဲ့ရပါတယ်။ဒါကြောင့်လဲရွေးကောက်ပွဲကော်မရှင်တစ်တာဝန်ယူပြီးနောက်ပိုင်းကလေးကမဲဆန္ဒရှင်စင်ကောက်ခံစုဆောင်းမှုတွေအလေးထားလှုပ်ဆောင်နေတာတွေ့ရပါတယ်။ဒီဂျားဖြက်ရွေးကောက်ပွဲအတွက်ပထမဆုံးအကြိမ်မဲဆင်းကိုဖေဖော်ဝါရီလ၁ရက်နေ့ကနေ၁၄ရက်နေ့အထိကတ်ထားခဲ့ပေမလို့လူလူကစိတ်ဝင်တစားကြီးရှိမှုအားနဲ့နေသေးတယ်လို့လည်းရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကဆိုပါတယ်။ရွေးကောက်ပွဲကျင်းပဖို့ရက်ပေါင်း20ကျော်သာလိုတော့ပေမလို့အခုလိုလူလူရဲ့စိတ်ဝင်စားမှုနေနေသေးတဲ့အကြောင်းကိုတော့ရွေးကောက်ပွဲစောင့်ကြည့်လိလရဲ့အဖွဲ့တစ်ခုဖြစ်တဲ့ဒါနာရှေးဆောင်မြန်မာရဲ့ဥက္ကဋ္ဌကိုချမ်းငင်းအောင်ကအခုလိုပြောပါတယ
်။အရင်2012တုန်းကကြတော့အတိုက်ခံပါတီဖြစ်တဲ့ဒီ NLD ကပြန်ဝင်ဆိုတော့တော်တနိုင်ငံလုံးအနေနဲ့စိတ်ဝင်စားကြပြီ။အဲ့မှာပဲအသက်ခံပါတီထိတော့နိုင်ရပါတီကလည်းအသက်နိုင်ဆုံးသူကလည်းစည်းရုံးမှုတွေလုပ်တယ်။အခုချိန်ခါကကြတော့အနိုင်ရပါတီဖြစ်တဲ့လက်ရှိပါတီကိုယ်တိုင်ကလည်းဒီရွေးကောက်ပွဲပေါ်သူတိတ်စိတ်ဝင်စိတ်ဝင်စားမှုကတိတ်မရှိဘူး။အသက်ခံပါတီကတိုင်းနာပါတီတွေရောအရင်စိတ်ဝင်စားတယ်။ဒါပေမဲ့ပါတီကြီးတွေကြတော့အဲ့လောက်ထိစိတ်ဝင်စားမှုကတက်ကြွမှုတိတ်မတွေ့ရဘူး။မီဒီယာကလည်း2012တုန်းကကြတော့လုံးဝကိုအတိုက်ခံနဲ့အပြိုင်ဆန်ဖြစ်မဲ့ဟာကိုတကယ်ချိန်ထိုးပြရတော့အခုခါကြတော့ပြည်တွင်းမီဒီယာမှာလည်းရုပ်ကောက်ပွဲနဲ့ပတ်သက်လို့သတင်းချက်လက်ကပေါ်ပြတာအရင်အားနေတယ်ပေါ့နော
်ပြီးခဲ့တဲ့2015ရုပ်ကောက်ပွဲမှာလုံခြုံရေးအခြေအနေကြောင့်ကျင်းပနိုင်ခဲ့ခြင်းမရှိတဲ့ရှမ်းပြည်နယ်တောင်ပိုင်းမန်ရှုနယ်ကျေးသီမြို့နယ်တွေမှာလည်းဂျားဖြက်ရုပ်ကောက်ပွဲကျင်းပသွားမှာဖြစ်တယ်လို့ပြည်ထောင်စုရုပ်ကောက်ပွဲကော်မရှင်ညွှန်ကြားမှုချုပ်ဦးတင်ထွန်းကပြောပါတယ
်ကျေးသီနယ်မန်ရှုမှာရှိတဲ့မဲယုံအားလုံးမှာမဲပေးဖို့ဦးချိန်ပြီးအဆင်ပြေပါတယ်မဲပေးဖို့ပဲရှိနေပါပြီ
ဒီဂျားဖြက်ရွေးကောက်ပွဲမှာအဲ့ဒီမျိုးနဲ့နှစ်မျိုးနဲ့ကိုစောင့်ကြည့်လေ့လာသွားမယ့်အဖွဲ့အစည်းတွေအနေနဲ့အခက်အခဲတချို့ရင်ဆိုင်နိုင်ရတယ်လို့လဲကိုချမ်းငင်းအောင်ကတုံ့တက်ပါတယ
်ကျွန်တော်စိန်ခေါ်ချက်ကတော့လမ်းဘက်ဆက်တွေရင်းနဲ့ communication ပိုင်းကိုကျွန်တော်လည်းဆိုရည်တယ်ပေါ့နော်နောက်တစ်ခုကဒီနှီးပညာနဲ့ဒီစွမ်းရည်လုံလောက်မှုလားမလုံလောက်ဘူးပေါ့နော်အဲ့မှာရှိတဲ့ဒီ commission ကိုကျွန်တော်မထိတွေ့ဘူးလေနောက်တစ်ချက်ကခုနပြောလုံခြုံရေးပိုင်းပေါ့ security ပေါ့
ဒီတစ်ခေါက်ဂျားဖြက်ရွေးကောက်ပွဲမှာကုစလေလောင်းနေရဲ့မဲဆယ်စီယုံရင်ကာလကိုဇန်နဝါရီလ30ရက်နေ့ကနေမတ်လ30ရက်နေ့အထိရပ်ပေါင်း60တက်မှတ်ပေးထားတာဖြစ်ပါတယ်။ဒီရွေးကောက်ပွဲမှာအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကတော့နေရာ17နေရာဝင်ရောက်ရှင်းပြသွားမှာဖြစ်ပါတယ်။ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကတော့လစ်လက်နေရာအားလုံးမှာဝင်ရောက်ရှင်းပြမှုရှိသလိုပါတီပေါင်း24ပါတီနဲ့တတိပုဂ္ဂလကုစလေတွေစုစုပေါင်း95ယောက်ဒီရွေးကောက်ပွဲမှာဝင်ရောက်ရှင်းပြကြမှာဖြစ်ပါတယ်ခင်ဗျာ။